လူနှစ်ဦးသေဆုံးခဲ့ရတဲ့အထိမန္တလေးမြို့မှာပရိဘက်ခါတွေဖြစ်ပွားခဲ့ရတာတွေဟာသွေးထိုးလုံးဆောင်မှုတွေရဲ့ပရောဂါကြောင့်ဖြစ်တယ်လို့သမ္မတဦးသိန်းစင်ကပြောပါတယ်။စုဖို့အကြမ်းဖက်မှုတွေဖြစ်ပွားအောင်လို့လှုံ့ဆော်သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူမှာဖြစ်တယ်လို့ဒီကနေ့ညဘက်ရေဒီယိုမိတ်ကွန်းမှာပြောသွားခဲ့ပါတယ်
။အကြမ်းဖက်မှုအတွင်းမှာပါဝင်ခဲ့ကြသူများနဲ့ပရိဘက်ခါဖြစ်ပေါ်စေဖို့ရွယ်ချက်ရှိရှိဖန်တီးခဲ့သူများကိုလည်းစုံစမ်းဖော်ထုတ်ပြီးကြပ်ကြပ်သားသားနဲ့ထိထိရောက်ရောက်အေးအေးယူဆောင်ရွက်သွားမှဖြစ်ပါတယ်။သွေးထိုးလုံးဆောင်မှုများနဲ့အကြမ်းဖက်ဖျက်ဆီးမှုများကိုလည်းနိုင်ငံတော်အနေနဲ့လုံးဝသီးခံမှာမဟုတ်ဘဲချက်ချင်းပြင်းပြင်းထန်ထန်အေးအေးယူဆောင်ရွက်မှဖြစ်တဲ့အကြောင်းထပ်လောင်းပြောကြားရပါတယ်
။တချို့ပြည်ပခါတွေဟာပညာရေးစီးပွားရေးအခြားရှိတဲ့ဖွံ့ဖြိုးမှုနှိမ့်ကြတာကိုအခြေခံပေမဲ့လည်းတချို့နေရာတွေမှာတော့တမင်တကာသွေးထိုးလုံးဆောင်ဖန်တီးရာတွေကြောင့်ဖြစ်တယ်လို့လည်းတမရဦးသိန်းစင်ကပြောပါတယ်။မန္တလေးမြို့ကစူပူမှုတွေမှာရည်ရွယ်ချက်ရှိရှိဖန်တီးခဲ့တာတွေကိုတွေ့ရတဲ့အကြောင်းလည်းပြောဆိုခဲ့ပေမဲ့ဘယ်သူဘယ်ဝါတွေရဲ့လက်ချက်ဆိုတာတော့ရှင်းရှင်းလင်းလင်းပြောမသွားခဲ့ပါဘူး။ကိုကျိုးစီးပွားနဲ့မြန်မာနိုင်ငံကအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုပြက်ပြားအောင်နိုင်ငံရေးရည်ရွယ်ချက်တွေနဲ့ဖန်တီးတာတွေရှိတဲ့အကြောင်းလည်းမိန့်ခွန်းမှာထည့်သွင်းသွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာဖြစ်ပွားခဲ့တဲ့တွေ့ရတဲ့တန်ကျုံစူပူမှုတွေနဲ့ပတ်သက်လို့လူပေါင်း360ကျော်ကိုဖမ်းဆီးထားခဲ့ပြီးတော့အများစုကတော့ညမထွက်ရအမိန်ထုတ်ပြန်ထားတာကိုချိုးဖောက်သူတွေဖြစ်ပြီးတော့အဲ့ဒီတဲကတရားကျော်ကိုပြန်ပြတ်လွတ်ပေးခဲ့လို့လဲမန္တလေးရဲတပ်ဖွဲ့ကပြောပါရယ်လူ16ယောက်ကိုတော့ရာဇဝင်ဖြစ်မှုတွေနဲ့အရေးယူထားပြီးတော့လူသတ်မှုနာကျင်စင်မှုတွေနဲ့ဆက်နွယ်သူတွေလို့တန်တရားအရှိသူတွေကိုဖမ်းဆီးနိုင်မှုလဲကြိုးပမ်းနေတဲ့အကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေက VOA ကိုပြောသွားခဲ့ပါရယ်ရှင်